ကရင်မျိုးသားအစည်းအရုံး KNU ရဲ့အရေးပေါ်အစည်းအဝေးကိုတပတ်ကြာကျင်းပခဲ့ပြီးတဲ့နောက်အမြင်ကွဲလွဲမှုတွေရှိနေတဲ့ကော်တူးလေတက်မတော်ဖွဲ့စည်းရေးနဲ့ UNFC ကနေခွဲထွက်ရေးကိစ္စတွေကအခြေတင်ဆွေးနွေးခဲ့ရပြီးညီညွတ်ရေးအရာမဲခွဲဆုံးဖြတ်ရတဲ့အခြေအနေတိမရောက်ခဲ့ပဲအလုံးလက်ခံနိုင်တဲ့ဆုံးဖြတ်ချက်တွေချနိုင်ခဲ့တယ်လို့ဆိုရတဲ့ VOA သတင်းတော့မအေးမာကထိုင်းကနေပြပို့ထားတာကိုဆက်လက်နားဆင်ပါခင်ဗျာ။
ကရင်မျိုးသားအစည်းအရုံးရဲ့15ချိန်မြောက်ကွန်ကရစ်အပြီးမှာ3ချိန်မြောက်ဖြစ်တဲ့အရေးပေါ်အစည်းအဝေးကိုဖန်ခရိုင်၄ဝါ KNU ဌာနချုပ်မှာဘိုးကော်မတီဝင်58ဦးနဲ့အောက်တိုဘာလ23ရက်နေ့ကနေ29ရက်နေ့ထိကျင်းပခဲ့ပါတယ်။အစည်းအဝေးမှာတော့အရေးကြီးတဲ့ဆုံးဖြတ်ချက်တွေဖြစ်တဲ့ကော်တူးလေတက်မတော်ဖွဲ့စည်းခြင်းကိုမူရသဘောတူခဲ့ပြီး UNFC ကနေခွဲထွက်ရေးကိုတော့ပြန်လည်ဆွေးနွေးကြဖို့အတွက်ဆုံးဖြတ်ချက်ချခဲ့ကြောင်း KNU ရဲ့တွဲဖက်အတွင်းရေးမှူးနှစ်ဖရိုမန်းမန်းကပြောပါတယ်
။မင်းနဲ့ဆုံးဖြတ်တဲ့အဆင့်တော့မရောက်သွားဘူးပေါ့နော်။ဒါအမဲနဲ့ဆုံးဖြတ်ဖို့ရှိတင်ပြတဲ့ကိုယ်စားလှယ်တူလောက်ပဲရှိပါသေးတယ်။ဘုလိုလည်းပဲကျွန်တော်တို့ကတော့ဒီမဲနဲ့ဆုံးဖြတ်ရတဲ့စာရင်တော့အများလက်ခံနိုင်တဲ့အများသဘောတူနိုင်တဲ့ဆုံးဖြတ်ချက်တွေမျိုးကျွန်တော်တို့ရှာလိုက်ရခဲ့ကြတော့ GF မှာပဲဖြစ်ဖြစ်ငါ UMC နဲ့ပတ်သက်တဲ့ပဲဖြစ်စားပဲဖြစ်ဖြစ်ဒီနှစ်ခုရဲ့ပြန်လဲပေါင်းစည်းရင်းနဲ့ခွဲထွက်ရေးဆိုတဲ့ကိစ္စနှစ်ခုကြားမှာပဲဖြစ်ဖြစ်ဒီချိန်ပေါ်မှာတော့ကျွန်တော်တို့သတ်မှတ်ထားတဲ့ခြေအကျဉ်းတာတဲ့ကျွန်တော်တို့ပုံမူပြီးတော့မှညှိခုံပြောဆိုရှင်နေရလို့တွေ့တဲ့အပေါ်မှာတော့ဆက်လက်ပြီးတော့မှကျွန်တော်တို့ UNC နဲ့ညှိနှိုင်းဆောင်ရွက်သွားဖို့ဆိုတာကိုကျွန်တော်တို့လှုပ်ဆောင်ရတဲ့ချက်တွေပါတယ်ဒီကိန်းနဲ့ကန်ဖွဲ့များရှီလိုညညရေးကော်မတီဆိုတာကိုဖွဲ့စည်းထားတဲ့အတွက်ဒီပေါ်မှာပဲအခြေခံစဉ်းစားပြီးတော့မှဒါပြန်လဲစုစည်းနိုင်ဖို့ဒီကွေပြားနေတဲ့ခရင်းနေတဲ့ကံဖွဲ့ဒီပြန်လေပေါင်းစည်းနေဖို့ဆိုတာလုပ်ငန်းစဉ်တရားကြချက်မှတ်ထားတဲ့အပေါ်မှာတော့ဒီ KF နဲ့ပတ်သက်တဲ့ဒီစုစည်းမှုကိုအခြေခံတဲ့အတွက်ပြန်လေပေါင်းစည်းမှုကိုအခြေခံတဲ့အတွက်အမူအရအစည်းအဝေးမှာသဘောတူလက်ခံခဲ့ပါတယ
်။တကယ်တော့ KNU အတွင်းမှာဗဟိုကောင်းဆောင်နေကြအမြင်ကွဲလွဲမှုတွေနဲ့အခြေတင်ဖြစ်နေရကနေအခုအရေးပေါ်အစည်းအဝေးမှာတော့ပွင့်လင်းမှုနဲ့ညီညွတ်စွာသဘောထားပေးခဲ့ကြတယ်ဆိုပြီးပြောရေးဆိုခွင့်ရှိသူဖရိုမန်းမန်းကဆိုပါတယ်။အစည်းအဝေးထဲမှာနောက်ထပ်အရေးကြီးတဲ့ဆုံးဖြတ်ချက်တစ်ခုကတော့ပြည်ထောင်စုညီညွတ်ရေးလုပ်ငန်းဖော်ဆောင်ရေးကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားတနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စဲဖို့အတွက်လက်ရှိအဟန့်တားဖြစ်နေတဲ့အချက်တွေကိုပြည်လည်မှုရမှသာလက်မှတ်ထိုးနိုင်ဖို့ကိစ္စတွေကိုလည်းဆွေးနွေးဆုံးဖြတ်ချက်ချခဲ့တယ်လို့ဆိုပါတယ
်။ပြစ်ခတ်ရက်စဲရင်တနိုင်ငံလုံးပြစ်ခတ်ရက်စဲရင်နဲ့ပတ်သက်ပြီးတော့မှNCCD နဲ့ UPDP စီတို့ရဲ့နိုင်ငံမှုမှာတည်ဆွနေတဲ့အခြေခံအချက်တွေကိုလင်းငါကျက်လို့ရှိပါတယ်။ဒီပေါ်မှာလည်းပဲအဓိကကျတဲ့အခြေခံအချက်တွေဖြစ်တဲ့အတွက်ဒီကိစ္စဆွေးနွေးရေးကိုလက်မထိုးနိုင်ဖို့ကဒီအချက်လက်တွေကိုကြော်ရွားပြီးမှသာလက်မထိုးမယ်ဆိုတဲ့အနေအထားပေါ့နော်။ဒါကိုလည်းပဲလက်မထိုးနိုင်မယ်ဆိုတဲ့အနေအထားမျိုးကိုလည်းပဲကျွန်တော်တို့သဘောထားကြင်ပြတယ်ရောက်နေခဲ့တယ်ပေါ့လေ။
KNU ဟာနှစ်ပေါင်း60ကျော်မြန်မာအစိုးရကိုလက်နက်ကင်တိုက်လာတဲ့အဖွဲ့အစည်းဖြစ်ပြီးပြီးခဲ့တဲ့2012ခုနှစ်အတွင်းမှာမြန်မာအစိုးရနဲ့အပြစ်ခတ်ရစရေးလက်မှတ်ရေးထိုးထားတာပါတပ်ပေါင်းစုတိုင်းမှာကမကဋ္ဌလုပ်ပြီးဥဆောင်မှုပေးခဲ့တဲ့အထွေကြုံရှိခဲ့တဲ့အဖွဲ့အစည်းဖြစ်ပါတယ်မကြသေးခင်တုန်းကတော့ KNU အတွင်းမှာခေါင်းဆောင်တွေကြားအမြင်ကွဲလွဲမှုတွေနဲ့ပတ်သက်လို့ညီညွတ်စွာလှုပ်ဆောင်ကြဖို့နဲ့ကရင်လက်နက်ကင်တပ်တွေပေါင်းတာကိုကြိုဆိုခဲ့ပြီး UNFC ကနေခွဲမထွက်ဖို့နိုင်ငံတကာရောက်ကရင်အမျိုးသားအစည်းအရုံးအပါအဝင်ကရင်လူထုအခြေပြုအဖွဲ့အစည်းတွေကတောင်းဆိုထားပါတယ်ရှင်